ဗုဒ္ဓဘာသာရဲ့ကြမ်းတမ်းသောစာမျက်နှာဆိုပြီးတော့ဗုဒ္ဓဘာသာရဲ့ဟန်တော်တစ်ပါးရဲ့မျက်နှာကိုဖော်ပြထားတဲ့ဇူလိုင်လထုတ်တိုင်းမဂ္ဂဇင်းကိုမြန်မာနိုင်ငံအတွင်းမှာဖြန့်ဝေခွင့်ပိတ်ပင်လိုက်တယ်လို့ပဲအဲ့ဒီဇူလိုင်လထုတ်မဂ္ဂဇင်းကိုသတိလင်္ကာအစိုးရကလည်းပြည်တွင်းမှာထုတ်ဝေခွင့်ကိုပိတ်ပင်လိုက်ပါတယ်ဗုဒ္ဓဘာသာနှစ်နိုင်ငံစလုံးအနေနဲ့မွတ်စလင်နဲ့ဗုဒ္ဓဘာသာကြီးဘာသာရေးပြည်ပခါတွေရင်ဆိုင်နေရတာလည်းဖြစ်ပါတယ်အသေးစိတ်ကိုမတ်စုမုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာပြည်တွင်းဖြစ်ပျက်နေတဲ့ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေအပေါ်ဗုဒ္ဓဘာသာအစွမ်းရောက်တွေအဖြစ်ရေးသားထားတဲ့ဇူလိုင်လထုတ်တိုင်းမဂ္ဂဇင်းကိုတီရီလင်္ကာအစိုးရကတီရီလင်္ကာနိုင်ငံတွင်တင်သွင်းဖြန့်ချီခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။မန္တလေးတိုင်းမစိုးရင်ကျောင်းလိုက်ကစာချကိုတော့အရှင်ဝီရသူရဲ့မျက်နှာဖုံးကို The Face of Buddhist Dara ဆိုပြီးဖော်ပြထားတဲ့ဇူလိုင်လထုတ်တိုင်းမဂ္ဂဇင်းစာတောင်ကိုတီရီလင်္ကာနိုင်ငံတွင်မှအောက်ခွန်ဦးစီးဌာနကပြည်တွင်းကိုတင်သွင်းဖြန့်ချီထုတ်ဝေခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။အခုလိုမျိုးပိတ်ပင်ရခြင်းဟာတီရီလင်္ကာနိုင်ငံရဲ့အောက်ခွန်စီးမြင်အရာဘာသာရေးကိုထိပါစော်ကားရာရောက်တယ်လို့ရှုမြင်ရတဲ့စာပေတွေကိုအရေးယူဆောင်ရွက်ရတာဖြစ်ပြီး Image International ဖြန့်ချီရေးဌာနကနေတင်သွင်းတဲ့ပြည်တွင်းကိုရောက်ရှိနေတဲ့ဆောင်ရည်တွေကိုဌာနကနေသိမ်းဆည်းလိုက်တာဖြစ်တယ်လို့အကောက်ခွန်ဦးစီးဌာနရဲ့ပြောခွင့်ရ Leslie Carmoni က VOA မြန်မာပိုင်းကိုပြောပါတယ
် Particular consignment we have detained only the 1st of July edition
because of the time magazine နဲ့ဖုံးပါအကြောင်းအရာကြောင့်အဲ့ဒီဇူလိုင်လထုတ် time စာဆောင်ကိုကျွန်တော်တို့အနေနဲ့ပိတ်ပင်လိုက်တာဖြစ်ပါတယ်။ time magazine ရဲ့တခြားစာဆောင်တွေကိုပိတ်ပင်တာမဟုတ်ပါဘူး။ဒီအကြောင်းကိုလည်းကျွန်တော်တို့ကုမ္ပဏီကိုအကြောင်းကြားထားပြီးဖြစ်ပါတယ်။အခုလောလောဆယ်မှာတော့ကျွန်တော်တို့တင်ဆက်ထားတဲ့ဆောင်ရည်ဟာ4000ရှိပါတယ်။တတိလင်ကအောက်ခွန်ဥရိယာ magazine တွေဆောင်းပါးတွေမှာရေးသားတဲ့ရုပ်ပုံတွေ၊နာမည်တွေ၊ဒစိမ့်တွေရေးသားဖော်ပြချက်တွေဟာဘာသာရေးကိုထိပါစော်ကားရရောက်စေတယ်ဘာသာရေးရမကျေနပ်မှုတွေကိုဖြစ်ပွားစေတယ်လို့အကောက်ခွန်ညွှန်ကြားရေးမှူးကလေ့လာတွေးရှိရတဲ့ဆိုရင်အဲ့ဒီသတင်းဆောင်ပါကိုကျွန်တော်တို့အနေနဲ့ပြည်တွင်းမှာဖြန့်ချီခွင့်ကိုပိတ်ပင်လိုက်တာဖြစ်ပါတယ
်။မြန်မာပြည်ကဗုဒ္ဓယဟန်တော်တစ်ပါးရဲ့မျက်နှာဖုံးပါတဲ့ဇူလိုင်လ၁ရက်နေ့ထုတ်တိုင်းမဂ္ဂဇင်းကိုပိတ်လိုက်တဲ့အတွက်ပြည်တွင်းမှာရောက်နေပြီးသားစာဆောင်တွေကိုလည်းတင်းစီလိုက်ရတာဖြစ်တယ်လို့သူကဆက်ပြောပါတယ်။
According to the customs law in Sri Lanka, it is prohibited to import that magazine that contains any article, picture, religious name or emblem or title from such imprint
သတိလင်္ကာအောက်ခွန်ဦးရေယာမဂ္ဂဇင်းတွေဆောင်းပါးတွေမှာရေးသားတဲ့ရုပ်ပုံတွေနာမည်တွေဒစိမ့်တွေရေးသားဖော်ပြချက်တွေဟာဘာသာရေးကိုထိပါစော်ကားရရောက်စေတယ်ဘာသာရေးရမကျေနပ်မှုတွေကိုဖြစ်ပွားစေတယ်လို့အောက်ခွန်ညွှန်ကြားရေးမှူးကလေ့လာတွေးရှိရတဲ့ဆိုရင်အဲ့ဒီသတင်းဆောင်ပါကိုကျွန်တော်တို့အနေနဲ့ပြည်တွင်းမှာဖြန့်ချီခွင့်ကိုပိတ်ပင်လိုက်တာဖြစ်ပါတယ်
လာတော့မြန်မာနိုင်ငံထဲမှာလည်းပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုဦးဆောင်နဲ့အရေးပေါ်ကာလစီမံခန့်ခွဲမှုဗဟိုကော်မတီကနေတိုင်းမဂ္ဂဇင်းပါဆောင်းပါးကိုပြည်တွင်းမှာဖြန့်ချီခွင့်တားမြစ်ခဲ့တာဖြစ်ပါတယ်။တီရီလင်္ကာနိုင်ငံတွင်းမှာလည်းဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားတင်းမာမှုတွေရှိနေတဲ့အတွက်ပြဿနာတွေကြီးထွားလာမှာကိုစိုးရိမ်လို့ပိတ်ပင်လိုက်တာဖြစ်နိုင်တယ်လို့တီရီလင်္ကာနိုင်ငံမှာဗုဒ္ဓဘာသာနဲ့ပါဠိပညာပါရဂူသင်တန်းတက်နေတဲ့မြန်မာတန်ခါတော်တစ်ပါးဖြစ်တဲ့အရှင်ဥက္ကဋ္ဌကမိန့်ကြားပါတယ်။
အစ္စလမ်ဘာသာနဲ့ဗုဒ္ဓဘာသာဝင်ကြားထဲမှာဖြစ်လာခဲ့တဲ့ဥစ္စာဒီနိုင်ငံလည်းနည်းနည်းတင်းမာမှုလေးတွေနည်းနည်းရှိတာပေါ့နော်ရှိတဲ့အခါကျတော့ဗမာပြည်ကဖြစ်တဲ့ပြဿနာတွေလည်းနည်းနည်းခက်ဆင်ဆင်လို့ဖြစ်နေတယ်နောက်တစ်ခုကဟိုဗမာပြည်ကလှုပ်ရှားမှုကိစ္စတွေကိုလည်းဒီနိုင်ငံကသတင်းစာနောက်သူတို့ဘာသာထုတ်တဲ့သတင်းစာတွေမှာလည်းမကြာခဏဖော်ပြနေတဲ့အချိန်အဲ့တော့ဒီမှာလည်းနည်းနည်းတင်းမာမှုဖြစ်နေတဲ့အချိန်ကျတော့တိုင်းမဂ္ဂဇင်းကိစ္စကြီးကိုဒီမှာလာပြီးဖော်ပြလိုက်မယ်ဆိုလို့ရှိရင်ဟုတ်ပြဿနာတွေပို့ပြီးတော့ဆိုးမယ်ထင်လို့သူတို့ပိတ်တယ်လို့ပဲဥစဉ်တော့ဒါလိုပဲသိရတာပေါ့နော်သူတို့ရေးတာတွေရောသူတို့ပြောတဲ့ဥစ္စာတွေရောနားထောင်ကြည့်ရတာတော့ခါလေ
အခုလိုမျိုးတီတီလင်္ကာနိုင်ငံအတွင်းဇူလိုင်လထုတ်တိုင်းမဂ္ဂဇင်းကိုတင်သွင်းဖြန့်ချီခွင့်ပိတ်လိုက်တဲ့အပေါ်တီတီလင်္ကာနိုင်ငံအတွင်းမှာဘလို့တုံ့ပြန်မှုတွေရှိပါသလဲဆိုတဲ့မေးခွန်းကိုတော့အရှင်ဥက္ကဋ္ဌကအခုလိုမိန့်ပါတယ်
ဒီသတင်းစာပိတ်တဲ့ကိစ္စနဲ့ပတ်သက်လို့ကတော့လေဒီအလူခွင့်ရေးရှုထောင့်ကပုံကိုတွေကြတော့သိပြီးတော့နှင့်မြွတဲ့အပိုင်းတွေတော့ပါတာပေါ့နော်ဒီသတင်းလလခွင့်နဲ့သိပြီးတော့မှဒီကိစ္စကြီးကမဖြစ်သင့်ဘူးဆိုတော့အပိုင်းတော့နည်းနည်းပပပြောတာတော့ရှိတယ်ဒါပေမဲ့လည်းဒီဘာသာရေးပြဿနာမျိုးတွေဖြစ်မှာဆိုတော့ဟာမျိုးတော့သူတို့အများထက်မှလည်းသဘောပေါက်ပါတယ်သဘောပေါက်တဲ့ခါကျတော့ဒါကိုလည်းသူတို့ထင်းထင်းသိမ်းသိမ်းပြောတာမျိုးတွေတော့ရှိတယ်ပေါ့နော်။နောက်ဒီဗမာပြည်မှာဖြစ်တဲ့ပြဿနာအခုဒီဘာသာရေးနဲ့ဖက်တက်ပြီးတော့မှဖြစ်နေတဲ့ဟာမျိုးတွေကြတော့အဲသူတို့အနေနဲ့ဒီမှာလည်းပဲနှစ်ပိုင်းကွဲနေတဲ့ပုံစံမျိုးမှတော့ရှိတယ်။အဲတချို့တစ်ပိုင်းကြတော့ဟိုဘာသာတရားတအားပြင်းထန်တဲ့ဗုဒ္ဓဘာသာဖက်ကနည်းနည်းပြင်းထန်တဲ့အပိုင်းတွေကြတော့ဗမာပြည်မှာဖြစ်နေတဲ့ဟိုဗုဒ္ဓဘာသာဖုန်းကြီးတွေကနေလှုပ်ရှားမှုကိစ္စတွေကိုကြတော့အဲတော်တော်များများကထောက်ခံတဲ့အပိုင်းတွေမှာရှိတယ်အဲ့တချို့ကြတော့လေဟိုပြဿနာတွေကိုဒီလိုဟိုတစ်ဖက်နဲ့တစ်ဖက်အပြစ်ပြောဆိုပြီးတော့မှရှင်းနေတဲ့ ပို့ပြီးတော့ဟိုငင်းချမ်းချမ်းနဲ့ဆွနေပြီးတော့ဖြည့်စင်တာကောင်းမယ်ဆိုတဲ့ဟာမျိုးတွေဒီလိုပြောနေတာမျိုးတော့ရှိတာပေါ့နော်ဒါအပိုင်းကတော့နှစ်ပတ်ပွဲမှာပေါ့ဟုတ်
ဒေတာရင်းမှာတင်းမာမှုတွေအတွက်ငင်းငင်းညံ့ညံ့နဲ့ပဲပြဿနာတွေကိုဖြေဆေးစေချင်ပါတယ်။ဒါကြောင့်ဒီလိုမျိုးပြဿနာဖြစ်စေတဲ့စပေးရေးသားမှုတွေကိုပိတ်ပင်လိုက်တာဟာသူ့အနေနဲ့ထောက်ခံပါတယ်လို့တည်တည်လင်ကရောက်မြန်မာတန်ကားတော်တစ်ပါးဖြစ်တဲ့အရှင်ဥက္ကဋ္ဌကမိန့်ပါတယ်။မြန်မာပြည်ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံအလဲပိုင်းဒေတာတချို့မှာမွတ်စလင်နေတဲ့ဗုဒ္ဓဘာသာဝင်တွေကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့ပဲတတိလင်္ကာနိုင်ငံအတွင်းမှာလည်းဒီနှစ်အတွင်းမွတ်စလင်ဘာသာဝင်တွေရဲ့အစားအသောက်တွေမှာလိုက်နာရမယ့်ဓလေ့ထုံးတဲ့စည်းမျဉ်းတွေနဲ့ပတ်သက်ပြီးဗုဒ္ဓဘာသာဝင်တွေဘက်ကကန့်ကွက်ခဲ့တဲ့အတွက်တင်းမာမှုတွေလည်းဖြစ်နေတာဖြစ်ပါတယ်ရှင်။